ရွေးကောက်ပွဲရလေတလားလောက်ပဲလို့တော့တာပေါ့နော်ဒေါ်မေတူတူအောင်အနေနဲ့ကိုယ့်ရဲ့အောင်နိုင်ရည်အခြေအနေကိုဘယ်လိုခန့်မှန်းထားလဲရှင
်ရွေးကောက်ပွဲတလားလောက်လို့တဲ့ချိန်မှာအောင်နိုင်ရည်အခြေအနေရတော့ပြည်သူလူထုနဲ့ထိတွေ့ပြီးတော့ပေါ့လေပြည်သူလူထုရဲ့ response ကောင်းပါတယ်လို့ပဲပြောလို့ရပါတယ
်ဒေါ်မေတူတူအောင်သာရွေးချယ်ခံရမယ်ဆိုရင်ဘိုးတထောင်မြို့နယ်အတွက်လေဘာတွေပြုပြင်ပြောင်းလဲပေးနိုင်မလဲရှင
်အမကပြုပြင်ပြောင်းလဲခြင်းနဲ့အကြောင်းအရာတွေရတော့ပြည်သူလူထုရဲ့စားဝတ်နေပြီးတဦးချင်းဝင်ဝေးတွေတိုးတက်စေဖို့အတွက်အလုပ်ကင်ခွင်လန်းနေပေါ်များစေချင်ပါတယ်နောက်ပြီးတော့ဘိုးတထောင်မြို့နယ်မှာအဓိကပြင်ဆင်ရမယ့်အကြောင်းအရာကတော့ပညာရေးပိုင်းမှာပဲပညာရေးပြီးတဲ့အခါမှာကျန်းမာရေးဝန်ထမ်းတွေရဲ့ကိုယ်ပိုင်အရာရရှိရေးတွေကိုအမအဓိကထားဆောင်ရွက်သွားပါမယ်ဒီစားအလက်စားစီးပွားရေးလုပ်ငန်းရှင်တွေများတဲ့အတွက်ကြောင့်နိုင်ငံတော်ကနေပြီးတော့နည်းပညာတွေပံ့ပိုးပေးရမယ်ဘန်ချင်းငွေပေါ်နေအရေးအနည်းတွေတိုးနှုံးတက်တာစွာနဲ့ထုတ်ပေးရတယ်လို့လည်းနိုင်ငံတော်ဘက်ကနေပြီးတော့ဆောင်ရွက်ပြည့်ဖို့တွေ့ရပါတယ
်ဒေါ်မေတူတူအောင်ပြောသွားတဲ့အထက်မှာပါတာပေါ့နော်ပညာရေးကိုဘယ်လိုပုံစံမျိုးနဲ့ပြင်ပြောင်းပြောင်းလဲသွားကျင်တာလဲရှင
်မူလတန်းအခမဲ့ပညာသင်ကြားစနစ်ကနေပြီးတော့လယ်တန်းချမဲ့ပညာသင်ကြားရေးစနစ်ကိုတိုးမြှင့်သွားပါမယ်။ခြေကံပညာအပိုင်းမှာကြားလို့ရှိရင်အင်ဂျီရိုရေရှည်စီမံချက်တွေထပ်ဆက်ပြီးတော့ပြင်ဆင်သွားမယ်။ဒီပဟုပြုချင်းကန်စနစ်ကိုလည်းအမပြောင်းလဲသွားဖို့အစီအစဉ်ရှိပါတယ်။ပြည်သူဆရာဆရာမတွေထောက်တောင်းချီပြောနိုင်ငံသားကိုပညာတော်သင်ဆေးလုပ်ဖို့လိုအပ်တယ်။ဝိတက်ကတူကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့နဲ့တက္ကသိုလ်ကျောင်းသားသမဂ္ဂတွေဖွဲ့စည်းပေးဖို့တွေအမတို့ကတောင်းဆိုသွားဖို့ရှိပါတယ်
။ဒေါ်မေတူတူအောင်အနေနဲ့လွှတ်တော်ထဲမှာဘာတွေပြုပြင်ပြောင်းလဲပေးဖို့ရှိပါတယ်ရှင
်။မပြောင်းလဲခြင်းနဲ့အကြောင်းအရာတွေအကုန်လုံးကတော့ဘူတောင်မြို့နယ်ကိုကိုစားပြုပေးမယ်လေ။တိုင်းနိုင်ငံလုံးမှာရှိတဲ့ပြည်သူလူထုအတွက်ပြောင်းလဲမှုပေါ့။အဲ့ဒါကြီးပြောင်းလဲပေးသွားပါမယ်။ပြုပြင်ပြောင်းလဲစရာတွေအနေနဲ့ကတော့အများကြီးရှိပါတယ်။အခြေခံဥပဒေဆိုလို့ရှိရင်လည်းအခန်း7ကနေစပြီးတော့တဖြည်းဖြည်းချင်းပြောင်းလဲသွားရမယ်အချက်လက်တွေအများကြီးရှိပါတယ်
။အခြေခံဥပဒေပြောင်းလဲဖို့ဆန္ဒရှိရလို့လည်းပြောသွားတယ်ဆိုတော့လေ။အခြေခံဥပဒေကိုပြောင်းလဲဖို့အတွက်အဘာတွေပြင်ဆင်ထားတာရှိပါတယ်ရှင်။
ဒီကဥပဒေပြောင်းလဲဖို့ဆိုတာဒီမိုကရေစီစနစ်နဲ့ကိုက်ညီရမယ်ဆွဲရပြည်တော်စုစနစ်ပေါ်ထွန်းဖို့အတွက်ဒီမိုကရေစီစနစ်နဲ့မကိုက်ညီတဲ့အဆက်အမှန်တရားကိုပြောင်းလဲသွားဖို့ NGF ပါတီရဲ့ရည်ရွယ်ချက်ပဲဖြစ်ပါတယ
်မဲဆင်းမာရွေးမှုတွေများနေတဲ့အပေါ်မှာရောကိုယ်စလဲလောင်းတယောက်အနေနဲ့ဘလို့သုံးသပ်ထားလဲရှင
်မဲဆင်းရမာရွေးမှုကိစ္စရတော့ကွန်ပျူတာနဲ့ပဲဆက်ဆိုင်ပါလေအမတို့အနေနဲ့တော့ဒီကိစ္စကိုမပြောလို့ပါဘူး
တော့2015ရွေးကောက်ပွဲမှာဆိုရင်မဲဆန္ဒရှင်တွေကပိုတည်တာက NLD နဲ့ USDP ပဲဖြစ်တယ်ပေါ့နော်။ဒါကြောင့် NDF ပါတီအနေနဲ့မဲဆန္ဒရှင်ပြည်သူတွေကအာရုံစိုက်မိအောင်ဘာတွေလှုပ်ဆောင်နေရပါလဲရှင်
။ ARG ပါတီအနေနဲ့ကတော့ NLD နဲ့ USDP ကိုပဲပြည်သူတွေကအတိများပါတယ်။ ARG ပါတီရဲ့ဖက်ကို3-4ဆလောက်ပို့ပြီးတော့အားဆိုင်ရပါတယ်ပေါ့။ပို့ထောင်မြို့နယ်မှာသိရက်ကွက်ရှိရဲ့အဲ့ဒီကကိုသွားတဲ့အချိန်မှာ NDF ပါတီနဲ့ခမောင်းလူကုန်းနဲ့ကိုတွဲမိအောင်ကိုအရင်ဆုံးတိုးသားရတယ်။ဒုတိယအချိန်မှာဆိုပတ်တဲ့အခါမှာဆိုရင်အမနာမည်ရဲ့ခမောင်းရဲ့ NDF ပါတီရဲ့ကိုသူတို့ပေါ့နော်တိလာချတယ်။တိလာချတဲ့အချိန်မှာအမရဲ့ဆန္ဒသဘောထားနဲ့ပါတီရဲ့ရည်ရွယ်ချက်တွေမူဝါဒတွေကိုအမတို့တစ်ခါထပ်တိုးပြီးတော့ဆက်ပြရပါတယ်။အဲ့ဒီတော့ပြည်သူရဲ့ထိတွေ့မှုအမတို့ကနေ့တိုင်းမှာဖတ်လို့မရဘူး။နေ့စဉ်ပြည်သူတွေကိုရောက်သွားပေးရပါတယ
်။အခုလိုဖြည့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ခုလိုမင်းနဲ့ RFA သတင်းဌာနကိုအများကြီးကျေးဇူးတင်ပါတယ်ရှင်